တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးကိုလုတ်ကြံတက်ဖြတ်လိုက်တဲ့ဖြစ်ရကြောင်းနှစ်နိုင်ငံကြားဆက်ဆံရေးကိုထိခိုက်သွားစေမှာမဟုတ်ဘူးလို့ရုရှားနဲ့တူရကီသမ္မတတွေကပြောကြားလိုက်ပါတယ်။အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်အထူးသဖြင့်ဆီးရီးယားနိုင်ငံအရေးကိစ္စအပါအဝင်ကျွန်တော်တို့ကြားတွန်းမြင့်ပြုလုပ်နေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအဟန့်တားဖြစ်စေမှာမဟုတ်တဲ့အကြောင်းကျွန်တော်နဲ့မစ္စတာပူတင်တို့ကြားမှာနားလည်မှုရှိကြပါတယ်လို့တနင်္လာနေ့နှောင်းပိုင်းမှာသမ္မတနှစ်ဦးကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့နောက်မှာတူရကီသမ္မတရက်ဆစ်တယ်ယက်အာဒိုဂန်ကအစ္စတန်ဘူမြို့မှာပြောကြားလိုက်တယ်လို့ပြင်သစ်သတင်းဌာနကဖော်ပြထားပါတယ်။မော်စကိုမြို့မှာလည်းရုရှားနဲ့တူရကီနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့ဟာတေဆုံသွားသူတမ်မတ်ကြီးအန်ဒရီကာလော့ဖ်ရဲ့ရုပ်ပုံလွှာရှေ့မှာပန်းခွေချခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအရေးမှာရုရှားရဲ့ပဝင်ပတ်သက်မှုပေါ်မကျေနပ်လို့ကန့်ကွက်တဲ့အကြောင်းပြသတဲ့လို့ရဖြစ်တမ်မတ်ကြီးကိုတူရကီနိုင်ငံအန်ကာရာမြို့မှာတင်းလာနေညာပိုင်းကတာဝန်ရှင်ပြပမှာရောက်ရှိနေတဲ့ရဲတပ်ဖွဲ့ဝင်တို့ကနေပြီးတော့ပြစ်တက်လိုက်တာဖြစ်ပါတယ်။တေဆုံသူမစ္စတာကာလော့ဖ်ရဲ့ရုပ်အလောင်းဟာကျန်ရစ်သူဇင်းင်းတဲ့နဲ့အတူမော်စကိုမြို့ကိုအင်္ဂါနေ့နှောင်းပိုင်းမှာရောက်ရှိလာပါတယ်။အခုလိုတမ်မတ်ကြီးအသက်ဆုံးရှုံးရတဲ့အတွက်တူရကီနိုင်ငံသားတွေဟာရုရှားနိုင်ငံသားတွေနဲ့အတူထပ်တူထပ်မြဝမ်းနဲ့ကြေကွဲမှုဖြစ်ရပါကြောင်းတူရကီနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်တူရကီနိုင်ငံသားရေးဝန်ကြီးဟာဆီးရီးယားရေးကိစ္စဆွေးနွေးဖို့အတွက်အီရန်နိုင်ငံသားရေးဝန်ကြီးနဲ့အတူမော်စကိုမြို့မှာရောက်ရှိနေတာလည်းဖြစ်ပါတယ်